Lame Noimba Lama Chimba me Yuiko Wegu Inu Yoba Tamagaga Samchi Lila Naibu Nyama Soya Pega Quimpu like Bari Nyamaning Asaya Iu Tamaji Roland Kubiane Pirazo Yuiko Wei Commission Nangaga Lila Samchi Saya Tawingan Tauta Domichiru Nalemu Sajala MO Yugo Navy Romaticini Lemma Yitu like Daba Did the Botu Nija Ya Uyoba Tamagaya Yuiko Wei Samchi Lila Yepue Nine Yuiko Wei Gala Drin Samuel Sensengu Lila Tishu Naima Pepari ဒီလေးလာစောင့်ကြည့်ရဲ့အဖွဲ့မှာအဖွဲ့ဝင်တရားကျော်ပါဝင်မှာဖြစ်ပြီးEUအဖွဲ့ဝင်ကိုယ်စားလှယ်တွေအပြင်ကနေဒါဆွစ်ဇာလန်နဲ့နော်ဝေနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပါတယ်EUကထုတ်ပြန်တဲ့ကြေညာချက်မှာတော့တမ္ဘာကြီးရိုလန်ကိုဗီယာကလေးလာစောင့်ကြည့်ရဲ့အဖွဲ့စီလူရေးဟာEUနဲ့မြန်မာနိုင်ငံရဲ့ကျယ်ပြန့်တဲ့ဆက်ဆံမှုတွေထဲကအစိတ်အပိုင်းတစ်ရပ် ပြည်သူ့ရဲ့ဥယျာဉ်ကိုလုပ်ငန်းစဉ်ကိုခိုင်မာလာစေဖို့ရည်ရဲကြောင်းနောက်ရွေးကောက်ပွဲလေးလာစောင့်ကြည့်ခြင်းဟာအလုံးပါဝင်နိုင်မှုပွင့်လင်းမြင်သာမှုရုံးချီလက်ခံနိုင်မှုတွေရှိတဲ့ရွေးကောက်ပွဲများကိုကူညီပံ့ပိုးလိုတဲ့ဥယျာဉ်ပါတမကရဲ့ဆန္ဒကိုထုတ်ဖော်ပြသတာဖြစ်တဲ့အပြင်ဥယျာဉ်ပါတမကရဲ့မူဝါဒအစီအပိုင်းလည်းဖြစ်တဲ့ဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ ဲ့လုံခြုံရေးဌာနအကြီးအကဲဖရက်ဒီကာမိုဟာဒီနီကလည်းပြောပါတယ် EU လေလာဆောင်ချီရဲ့အဖွဲ့ဟာနိုဝင်ဘာလ၈ရက်နေ့မတိုင်ခင်လပိုင်းအလိုမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးချိန်အထိမြန်မာနိုင်ငံတွင်းမှာရှိနေမှာလည်းဖြစ်ပါတယ်နိုင်ငံမှာ38နိုင်ငံကရွေးကောက်ပွဲပိုင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကလည်းလာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပြီးလက်ရှိမှာမြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာတင်နန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလှုံ့ဆော်ပေးနေပါတယ်။မြန်မာပြည်တွင်းကရွေးကောက်ပွဲလေ့လာစောင့်ကြည့်ကြမယ့်လူမှုအခြေပြုအဖွဲ့အစည်းတွေကလည်းနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေပါဝင်လာတဲ့အပေါ်မှာကြိုဆိုကြပါတယ်။ဒါပြင်ရွေးကောက်ပွဲဆိုင်ရာလိုအပ်ချက်တွေကိုအရင်ဆုံးလေ့လာဖို့နဲ့နေဆက်ဒေတာတွေရှေ့ပြောင်းအလုပ်သမားတွေများပြားရှိတဲ့ဒေတာတွေမှာတွားရောက်လေ့လာဖို့ကိုလည်းအကြံပြုတိုက်တွန်းထားပါနဲ့။နှွေမာလာမှာကျင်းပမဲ့ရွေးကောက်ပွဲဟာ1988ခုနှစ်နောက်ပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်မြန်မာအစိုးရဘက်ကနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကိုဝင်ရောက်လေ့လာခွင့်ပြုတဲ့တစ်ခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါရဲ့ရှင်။